ငင်းချိန်စာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းနာအဖွဲ့ပြီးနိုင်ငံရေးပါတီတချို့တွေနဲ့တွေ့ဆုံဆွေးနွေးမယ်လို့ပြီးခဲ့တဲ့ဇွန်လ9ရက်နေ့ကနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီအစည်းအဝေးမှာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောဆိုခဲ့တာဖြစ်ပါတယ်။ဘယ်နေ့ဘသူတွေနဲ့ဘလို့ဆွေးနွေးမယ်ဆိုတာကိုတော့ပြောဆိုခဲ့တာမရှိပါဘူး။ငင်းချိန်အတွက်ဆိုကအာဏာသိမ်းပြီးနောက်ပိုင်းမှာ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေနဲ့နေပြည်တော်မှာတွေ့ဆုံဆွေးနွေးမှုတွေလုပ်ခဲ့ပြီးမဲ့အကျိုးရလက်ထွက်ပေါ်ခဲ့တာမရှိပါဘူး။လက်တလုံးမှာတော့ပြည်တွင်းမှာတဖြည်းဖြည်းစစ်ပောင်ပိုကျလာသလိုရခိုင်ကချင်ဘက်မှာပါစစ်ရေးတင်းမာလာနေတာပါ။နေရာနှက်စစ်ပောင်ကျလာချိန်မှာငင်းချင်းစာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းသားအဖွဲ့တွေနိုင်ငံရေးပါတီတချို့တွေနဲ့တွေ့ဆုံကငင်းချင်းအတွက်ဆွေးနွေးဖို့ပြင်ဆင်နေတယ်လို့စစ်ကောင်းဆောင်ကပြောဆိုနေပေမဲ့လက်တွေ့မှာတော့ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေကိုဆွေးနွေးဖို့ဖိတ်ကြားထားတာမရှိသေးဘူးလို့ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေကတခုဖြစ်တဲ့ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP ပါတီဥက္ကဋ္ဌဒေါ်စောမြရာဇာလင်းကပြောပါတယ
်ဖိတ်စာတော့မရောက်သေးဘူးဒီမှာတော့ကဒီလိုလေးတိစာမဖတ်ဘူးဒီလိုလေးတိစာမဖတ်ဘူး NCA ပေါ်မှာလေးတိစာမဖတ်ဘူးဘာကြောင့်လဲဆိုလို့ချင်းဒီစာချုပ်လဲကိုတန်းကလက်မှတ်ရေးထိုးထားတာဖြစ်တယ်ကိုတန်းကစောင့်တိရမယ်ကိစ္စတွေကိုအကုန်စောင့်တိမယ်ရခိုင်ပြည်ကလည်းပဲတည်တည်ငြိမ်ငြိမ်နဲ့အေးချမ်းသွားနိုင်တဲ့အခြေအနေတစ်ခုခုကိုရောက်စေရှင်တဲ့ဌာနကကိုယ်မှာအပြည့်ရှိတယ်ကျွန်တော်က NCA နဲ့ဆွေးနွေးတဲ့အခါမှာလည်းပဲကျွန်တော်တို့တွေ့ဆုံဆွေးနွေးနေမှုတည်းအိုးအပေါ်ရန်ကြိုးဆွေးနွေးမှုတွေမဖြစ်သင့်တော့ဘူးဆိုတာကျွန်တော်တို့အမြင်နဲ့အကြံပေးတယ်နောက်ထပ်လည်းဒီအကြံပေးသွားမှာပါနည်းနည်းမှုရှိရမယ်ဒီထက်ဆွေးနွေးမှုကိုဒီထက်အပြင်းပြင်းဖို့လိုတယ်ကျွန်တော်တို့ဆွေးနွေးတယ်ဆိုတာဟောတရက်တာဆွေးနွေးလိုက်ဟိုခဏနဲ့ပြန်သွားလိုက်မဖြစ်သင့်ဘူးလို့ပဲကျွန်မမြင်တယ်
စစ်ကောင်စီခေါင်းဆောင်ကတော့ရှေ့လုပ်ငန်းစဉ်တက်တရအချက်ဖြစ်တဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA နဲ့ပတ်သက်လို့စာချုပ်ပါသဘောတူညီချက်များအတိုင်းဆောင်ရွက်လျက်ရှိသလိုသဘောတူစာချုပ်လက်မှတ်ရေးထိုးထားတဲ့တချို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ယာယီအပြစ်ခတ်ရက်စဲရန်သဘောတူညီထားတဲ့လက်နက်ကိုင်အဖွဲ့တွေဘက်ကသဘောတူညီချက်တွေအပေါ်ချိုးဖောက်လာမှုတွေရှိတယ်လို့ဆွဆွဲပြောဆိုထားပါတယ်စစ်ကောင်စီကအခြေအနေတွေအပေါ်ထိမ့်ထိမ့်တင်းတင်းဆောင်ရွက်လျက်ရှိပြီးတော့ခုခံကာကွယ်တာကလွဲရင်တိုင်းသားတက်စခန်းတွေကိုတိုက်ခိုက်တာတွေမလုပ်ခဲ့ဘူးလို့ပြောဆိုထားပါတယ်စစ်ပွဲတွေကြေပြန့်လာနေချိန်မှာငင်းချင်းစာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းသားအဖွဲ့တွေနိုင်ငံရေးပါတီတချို့တွေနဲ့တွေ့ဆုံဆွေးနွေးပြီးတော့ငင်းချင်းရဲ့အတွက်ဆွေးနွေးမှုပြင်ဆင်နေတဲ့စစ်ကောင်းဆောင်ရဲ့လှုပ်ဆောင်ချက်ဟာဟန်ပြတက်တက်သားဖြစ်ပြီးဆွေးနွေးမှုတွေကလည်းထိရောက်တဲ့ပြောင်းလဲမှုတွေဖြစ်လာမှာမဟုတ်ဘူးလို့မြန်မာနိုင်ငံရေးငင်းချင်းရေးလေးလာသုံးသက်သူတဦးကအခုလိုမှတ်ချက်ပေးပါတယ်
ငင်းငင်းဆွေးနွေးတယ်ငင်းငင်းဆွေးနွေးရဆရာတွေကတာကောင်းအောင်ဝါရဖြန်းလို့ရအောင်အသက်ဆက်လို့ရအောင်ဒီစီတို့ဒါကြီးတိုင်းသားလက်မကန်ဖွင့်ရဆွေးနွေးရလို့အလိုက်ရောက်ရပေါ်ထားတဲ့ဟာတွေကိုစက်တင်လာတာပေါ့နော်စက်တယ်ကအကျိုးရှိရရှိနဲ့ဒီချိန်မှာသုံးတဲ့ပြင်းတဲ့တော့မပြည့်စုံမဲ့ကျင်းတယ်အဲ့ဒါမျိုးပေါ့ဒါကြီးကအလားလာတော့ဘာမှကျင့်ကြားဖြစ်လာတယ်ရတော့မှမရှိသေးပါဘူး။ဆိုတော့နိုင်ငံကလည်းမှန်လို့မှန်တော့ပေါ့။အဲ့ဒါစစ်တပ်အားနေလာတဲ့အချိန်မှာအဲ့ဒါရှင်းနေမှုခွင့်ကောင်းလို့ဆိုပေမဲ့တကယ်တကယ်ကျတော့စိတ်အကြက်တွဲဘယ်လိုမှမခံနိုင်တဲ့အကြက်တွဲမျိုးတွေ့မှလည်းဒီရှင်းနေတဲ့လမ်းကြောင်းကအလုပ်ဖြစ်မယ်။ဘုံဘော်ရဒီရှင်းတိုင်းနေဆိုင်နေတဲ့လမ်းကြောင်းကိုပဲဆက်သွားနေမှာပဲ။ဆိုတော့အချိန်တစ်ခုတော့လိုသေးတယ်လို့
တချို့တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ယာယီအပြစ်ခတ်ရက်စဲဖို့သဘောတူညီထားတဲ့လက်နက်ကိုင်အဖွဲ့တွေဘက်ကသဘောတူညီချက်တွေကိုချိုးဖောက်လာမှုတွေရှိနေတယ်လို့စစ်ကောင်စီဘက်ကဆွဆွဲပြောဆိုထားတာပါ။ဒါအပြင်နိုင်ငံကိုပြက်စီးအောင်အဖြတ်သမားစိတ်သက်ရှိတဲ့နိုင်ငံသားတွေကအရေးနေနေအခက်ချိုးချိုးလုပ်နေကြလို့နိုင်ငံအခုလိုဖြစ်နေတာဖြစ်တယ်လို့စစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဆွဆွဲထားပါတယ်။ NCA စာချုပ်ကိုအရင်ဗိုလ်ချုပ်ဟောင်းဦးသိန်းစိန်အရက်သားတပိုင်းအစိုးရလက်ထက်2015ခုနှစ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ဖြစ်တဲ့ကရင်အမျိုးသားစည်းရုံး KNU ၊ကရင်ငင်းချင်းကောင်စီ KNU KNLAPC ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKBA ချင်းအမျိုးသားတပ်ဦး CNF ပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDFရခိုင်ပြည်လွတ်မြောက်ရေးပါတီ ALP နဲ့ရှမ်းပြည်ပြည်내ထူထောင်ရေးကောင်စီ RCSS ပါဝင်ပြီးစတင်လက်မှတ်ရေးထိုးခဲ့ကြတာပါ NLD အစိုးရလက်ထက်2018ခုနှစ်မှာတော့လာဟုဒီမိုကရက်တစ်အစည်းအရုံး LDU Mundi Dip Party, NMSP Rugaba, Lemma Yito Gare at Rejang, MC Sajoma, Lemma Yito Tare Pue, Seweti, Shilabare, Siana Temi now by KNU, Chenyo Tata U CNF Ne, Nimanang and Osaya, Jandamia Democratic Tau, ABSDF Apuriga, Siana Temugo sent in Biro, Sikang Sine, Twisong Sunu Ramu, Meshiro Babu.